တရုတ်နိုင်ငံပိုင်ကုမ္ပဏီတွေကိုစီးမံတင်ကြအုပ်ချုပ်ရတဲ့ဒီကော်မရှင်တစ်ခုရဲ့ကြီးကဲကိုတရုတ်ကွန်မြူနစ်ပါတီကနေပြီးတော့ထုတ်ပယ်လိုက်တယ်လို့အစိုးရပိုင်သတင်းမီဒီယာတွေမှာဖော်ပြပါတယ်။သူ့ကိုအာဂတိလဲစားမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့တာပါ။နိုင်ငံပိုင်လုပ်ငန်းတွေကိုကြီးကဲအုပ်ချုပ်ရေးကော်မရှင်ရဲ့ကြီးကဲဖြစ်သူဂျန်ဂျင်းမင်းကိုစီကံချူဖောက်မှုနဲ့တန်တရားရှိတာမို့လို့ယာလူကနေပြီးတော့ထုတ်ပယ်ပြစ်လိုက်ပြီးလို့တရုတ်ပိုင်ရှင်းဝါသတင်းကနေပြီးတော့အင်္ဂါနေ့မှာကြေညာပါတယ်။တရုတ်နိုင်ငံမှာဒီလိုဆွဆွဲချက်မျိုးကိုအာဂတိလဲစားမှုတွေမှာရည်ညွှန်းသုံးစွဲလေးရှိပါတယ်။တရုတ်ရဲ့အကြီးဆုံးရေနံထုတ်လုပ်ရေးလုပ်ငန်းဖြစ်တဲ့အစိုးရပိုင်းတရုတ်အမျိုးသားရေနံကော်ပိုရေးရှင်းနဲ့ဆက်ဆက်ပြီးတော့လက်ယူမှုရှိခဲ့တဲ့ဆိုတဲ့ဆွဲချက်ပေါ်မှာသူ့ကိုစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ရှင်းဝါသတင်းဌာနကတင်းနှုံနေနေကပဲကြေညာခဲ့တာပါ။ကွန်မြူနစ်ပါတီအတွင်းမှာအတော်လေးကြေပြန့်နေတဲ့ဒီအာဂတိလဲစားမှုတွေကိုတင်းတင်းကြပ်ကြပ်ကင်တွဲအရေးယူသွားမယ်ဆိုပြီးတော့တရုတ်သမ္မတရှီကျင်းပင်ကကြေပြေးခဲ့ပါတယ်။အခုချိန်ထိတော့ခုလိုရည်ရွယ်မှုမျိုးတွေကိုများသောအဖြစ်အစ်စ်နှင့်တာဝန်ရှိသူတွေအပေါ်မှာပဲကင်တွယ်တာတွေတွေ့နေရပါတယ်။ဒါပေမဲ့လို့အစ်စ်မြင့်အကြီးတန်းတာဝန်ရှိသူတွေကိုလည်းပြစ်မှတ်ထားအရေးယူသွားမယ်ဆိုတဲ့လက္ခဏာသဘောမျိုးတော့တွေ့လာရပါတယ်။ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘူရိုဝင်ဟောင်းနိုင်ငံရေးဦးဆောင်အဖွဲ့ဝင်ဟောင်းဖြစ်တဲ့ဒီအနားယူသွားပြီးဖြစ်တဲ့ဂျောက်ယွန်းကန်ကိုဂျောက်ယွန်းကန်ကိုဒီအာဒီလက်စာမှုနဲ့ဆက်နွယ်ပြီးတော့စစ်ဆေးမေးမြန်းနေတဲ့ဆိုတဲ့သတင်းတွေကလည်းတလောလောကထွက်ခဲ့ပါတယ်ခင်ဗျာ။